ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်ခံရတာသတင်းနှစ်ပတ်နီးပါးကြာမြင့်လာတဲ့အချိန်မှာလုံခြုံရေးအခြေအနေကိုထိန်းချုပ်လာနိုင်ပြီဖြစ်တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါရတယ်။မောင်တော်မြို့ကန်တို့ကတော့ဒေသခံတိုင်းရင်းသားတွေဟာနေရက်စွန့်ခွာထွက်ပြေးနေကြဆဲဖြစ်တဲ့အကြောင်းပြောပါရတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်း30လောက်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကြောင့်မတည်မငြိမ်ဖြစ်ခဲ့တဲ့အခြေအနေကိုအခုအခါမှာစတင်ထိန်းချုပ်လာနိုင်ပြီဖြစ်ပါတယ်။လက်ရှိလုံခြုံရေးအခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်စွေကအခုလိုပြောပါတယ်။
လုံခြုံရေးကတော့ကျွန်တော်တို့ထိန်းချုပ်နိုင်ပါပြီ။ဗင်္ဂလီကတော့ဒါတို့သူတို့ကတော့နော်သူတို့အိမ်ကိုဆုပ်ပြီးတော့နော်ဟိုခက်ပြေးနေတဲ့ကိစ္စတွေအဲနောက်ကသမီးကနေပြီးတော့နောက်ခက်မှာတက်တက်နေပြီးတော့လိုက်ပြီးတော့ပြစ်ခတ်နေပါလေတက်ပြက်နေပါလေဆိုပြီးတော့အန်တန်လုံနေတဲ့ဒီအပိုင်းရှိရဲ့နောက်တစ်ခုကဒီနေဆက်ဒေသဒီမှာလေဟိုပြောတယ်ဒီအကျန်းဖက်ဒီအခွေထပ်ပြီးတော့ဒီဟိုနော်ဟိုဝင်းမယ်ထွက်မယ်တိုက်မယ်ဆိုတော့ဒီခေါလာခါလာလေးလေးဒုစရရောအစီအပြတ်ထုတ်လို့နေပါလေ
မောင်တော်ဒေတာဘက်ကိုရောက်ရှိနေတဲ့သတင်းမီဒီယာအဖွဲ့တွေကတော့ဒီကနေ့မှာဂေါ်ရူတာရရွာနဲ့အလဲတန်ကျော်ရွာတွေမှာမီးလောင်နေကြောင်းရုပ်သံသတင်းတင်ပြတာတွေရှိနေပါတယ်။မောင်တော်မျိုးကရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ဝင်တဦးကလည်းသူတို့မျိုးရဲ့အခြေအနေကိုအခုလိုပြောပါတယ်။
မောင်တော်အခြေအနေကတော့အခုလက်ရှိကတော့နည်းနည်းပြင်းပြင်းနဲ့အခြေအနေဆက်နေရတယ်။ကျန်းမာမှုကတော့ရှိတယ်ဒါပေမဲ့နေနေတယ်အေးဟိုလည်းလည်းတဲနေတော့ဟောဘင်းလေးတက်ကောလည်းလို့စစ်တပ်တွေပါရရှိရအခုတော့အဲ့စစ်တပ်တွေကလည်းလည်းဟောကြီးရလို့အဆင်မတရဘူးအခုလို့လို့ကြည့်ဟိုရခိုင်ပြောတယ်ကတော့ဟောဆက်တင်နေကြတာပဲလူနေအချင်းနေတဲ့ပြောတယ်ဟောစိတ်မစားအခြင်းမရှိနေတော့ဟောပြေတော့ပြည်တွေကိုတော့ပေါင်းပြီးတော့နေနေရတယ်အဲ့လိုမျိုးရှိရနောက်ပြီးဟောမျိုးပေါ်ကဒီကတော့ဟောတော်များများတော့တောက်တော့ဖဲဟောစစ်တပ်တွေတော့စစ်တပ်တွေမှရနေကြတယ်ဘောဘောမှာလူသုံးဘောဘောတော့ဘောတော့ရှိတယ်
Facebook နဲ့ Internet စာမျက်နှာတွေပေါ်မှာအစ္စလမ်ဘာသာဝင်တွေကနေအိမ်တွေမီးရှို့တဲ့ဓာတ်ပုံတချို့ဖော်ပြတာတွေရှိခဲ့တယ်လို့ဒါရီဟာအတုယောင်တွေဖြစ်ကြောင်းတုံ့ပြန်ညှင်းဆို့တာတွေလည်းရှိနေပါတယ်ဗုဒ္ဓဦးနေကကျင်းပတဲ့ရခိုင်ပြည်နယ်အရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာရှင်းလင်းတဲ့အခမ်းအနားမှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကသွေးထိုးလှုံ့ဆော်သူတွေကိုအချိန်မီဟန်ကြားဖို့တရားဥပဒေနဲ့အညီရေးယူဆောင်ရွက်ဖို့အတွက်ညွှန်ကြားထားပါတယ်ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်စွေကအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးသူတိုင်းရင်းသား18,000ကျော်လောက်ရှိကြောင်းနဲ့စစ်တွေမြို့မှာ4,000ကျော်လောက်ရောက်ရှိနေကြောင်းပြောဆိုပါတယ်။ကုလသမဂ္ဂကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုအစ္စလမ်ဘာသာဝင်13,000လောက်ရောက်ရှိနေကြောင်းသတင်းထုတ်ပြန်ထားပါတယ်။